ကျွန်တော်အဓိကမေးချင်တဲ့ကိစ္စကဒီအတိုင်းအတိုင်းနဲ့ညဉ့်ညံရေးဆွေးနွေးနေတဲ့ကိစ္စပေါ့လေအခုဆိုလို့ရှိရင် KIO အဖွဲ့နဲ့ဆွေးနွေးနေတယ်ဆွေးနွေးနေတဲ့နေရာမှာပြီးခဲ့တဲ့ဩဂတ်လ၁ရက်နေ့နဲ့၂ရက်နေ့ပေါ့လေဆွေးနွေးခဲ့ပြီးမှာပေါ့လေဆိုတော့ဒီဆွေးနွေးပွဲကပေါ့ရှင်းဆက်လို့မရတော့ဘူးဆိုတဲ့အခြေအနေမျိုးတွေပြောနေစုံစမ်းတိုင်းကြားရတယ်ခင်ဗျအဒီကိစ္စတွေပေါ်မှာဘယ်လိုများမြင်မိပါလဲခင်ဗျဟ
ိုပါဗျ National Reconciliation ဆိုတော့ကျွန်တော်သွားတာပေါ့ဗျဒါကတော့မူအဖြစ်ပေါ့သို့တော်လည်းအသေးစိတ်ညှိနှိုင်းမှုဖြစ်တဲ့ခါကြတော့ပေါ့နော်ဒေသကနေပြီးတော့ဘသူတွေကဘလောက်တောင်းဆိုမလဲပေါ့နော်ဘလောက်ပေးနိုင်တာကိုတောင်းဆိုမလဲဆိုတဲ့ပုံမှာလာမှုတိလိမ့်မယ်နဲ့တူတယ်ဗျ Bargaining ကသိပ်များရင်တော့လည်းတမျိုးပေါ့နော်ဟိုတစ်ဖက်ကပေးနိုင်တာကဟိုအဲ့ဒီလောက်ဒီမလိုက်နိုင်ဘူးဆိုရင်တော့ကျွန်တော်ထင်တယ် negotiation ကတော့နည်းနည်းပိုကြာသွားနိုင်တယ်ပေါ့နော
်ပိုပြီးကြာသွားနိုင်တယ်ဆိုတဲ့ကိစ္စပေါ့လေအဲ့လိုပိုပြီးကြာသွားလေဒီအမျိုးသားရင်ကြားစီရေးဆိုတာလည်းတဖြည်းဖြည်းဝေးသွားမယ်အနေအထားမျိုးပေါ့ရှိသွားတာပါလေခင်ဗျအထူးသဖြင့်ပေါ့ကချင်နဲ့ကစကားပြောလက်စဖြစ်နေတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်ပြန်ပြီးသုံးသပ်ကြည့်တဲ့အခါမှာတစ်ရက်နေနဲ့နှစ်ရက်နေလုတ်ခဲ့တဲ့ဆွေးနွေးပွဲပေါ့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့လေတော့ကျွန်တော်တို့ဒီပေါ်အင်တာနက်မှာဆွေးနွေးနေရတဲ့အကုန်လုံးကျွန်တော်တိတိကျကျကိုကြားသိရပါတယ်ကြည့်လိုက်တဲ့အခါမှာဆိုလို့ရှိရင်အဓိကပေါ့ကချင်ကမေးနေတာတော့အတိတ်ပဲဖွင့်ဆိုချက်တွေမေးနေတာတွေ့ရပါတယ်ခင်ဗျဥပမာဆိုလို့ရှိရင်ထာဝရညဉ့်ညံ့ရေးဆိုတာကိုဘယ်လိုသဘောထားလဲဆိုတဲ့အပိုင်းကိုမေးတာတွေ့ရပါတယ်ခင်ဗျဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကချင်ကိုကျွန်တော်တို့မေးကြည့်တဲ့အခါဒီအတိတ်ပဲဖွင့်ဆိုချက်ကအင်ပနမတ်အရေးကြီးတယ်ထာဝရညဉ့်ညံ့ရေးဆိုတဲ့ဘာနဲ့ပတ်သက်ပြီးတော့အစိုးရရဲ့အတိတ်ပဲဖွင့်ဆိုခြင်းနဲ့သူတို့ရဲ့အတိတ်ပဲဖွင့်ဆိုချက်ကမတူတဲ့အခါမှာဒီပြဿနာတွေအများကြီးရှိတယ်ပေါ့လေဆိုတော့အစိုးရရဲ့အတိတ်ပဲဖွင့်ဆိုချက်ကညဉ့်ညံ့ရေးဆိုတာအလင်းဝင်မှာဆိုပြီးတော့ပြောနေတယ်ဆိုနေတာမျိုးပေါ့အဲ့လိုဟာမျိုးကတော့သူတို့အနေနဲ့လက်မခံနိုင်ဘူးဒါကြောင့်မေးရတာဖြစ်ပါတယ်ဆိုပြီးသူတို့ပြောတာရှိပါတယ်ခင်ဗျဒီလိုအခြေအနေမျိုးကရောတကယ်တမ်းကျတော့ညှိနှိုင်းမှုလွယ်မဲ့အခြေအနေလို့မြင်ပါသလားခင်ဗ
ျကျွန်တော်မြင်တော့ဗျာနည်းနည်းလေးပေါ့ဟိုရှော့ပေါ်ပြီးတော့ပေါ့ညှိနှိုင်းကြမယ်ဆိုရင်တော့အဆင်တပြေဖြစ်သွားပါလိမ့်မယ်။ဟိုဘယ်အဆင့်ကိုရမှပေါ့နော်ဘယ်လိုလုပ်လဲလို့ဆိုပြီးတော့ပေါ့နော်ဟိုတိတ်ပြီးတော့ set လုပ်ထားလို့ရှိရင်ပေါ့နော်အဲ set mind နဲ့သွားလို့ရှိရင်တော့ကျွန်တော်ထင်တယ်နည်းနည်းလေးခီးရှည်မယ်ပေါ့ကျွန်တော်တို့ကတော့ဒီအသေးစိတ်ညှိနှိုင်းတဲ့အထဲမှာလဲကျွန်တော်တို့ကမပါဘူးလေမပါတဲ့ခါကျတော့ဟိုလာဘယ်အချက်တွေကိုကျွန်တော်တို့ကအဓိကထိုက်ပြီးညှိနှိုင်းကြလဲဟာလာဘယ်လို definition လုပ်သလဲပေါ့အဲ့ဒါဒီကြတော့ကျွန်တော်ကမသိနိုင်တဲ့ခါကျတော့ကျွန်တော် comments ပေးဖို့ကကျွန်တော်နည်းနည်းထက်တယ်ပေါ့
ခုကတိုင်းရင်းသားနဲ့ပတ်သက်ပြီးတော့အခုညှိနှိုင်းနေတဲ့ကိစ္စရှိတယ်လို့ပဲအခုပေါ့ဒေါ်ဆန်းစုကြည်နဲ့လည်းပဲညှိနှိုင်းမဲ့ကိစ္စမျိုးတွေပေါ့လေတွေ့နေရတယ်ပေါ့ကောင်းတဲ့အလားအလာတွေပေါ့လေဆိုတော့အဲ့ဒီအနေထားမှာအခုတော်တော်များများဒီထောက်ပြပြောဆိုနေတာဒီ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့ရှိရင်ကျင်းကျက်တဲ့တွေ့နိုင်တယ်ဆိုရဘက်ကလည်း2008ဖွဲ့စည်းပုံအခြေခံဥပဒေကိုကင်ထားမယ်ဆိုလို့ရှိရင်တစ်ဖက်ကနေပြီးတော့ဘောတူမှာမဟုတ်ဆိုတဲ့အနေထားမျိုးတွေပြောကြဆိုကြတာရှိတယ်ခင်ဗျာဆိုတော့အဲ့ဒီပုံမှာအလျှော်တင်းက2008ဖွဲ့စည်းပုံအခြေခံဥပဒေကိုဘယ်လောက်ထိအလျှော်တင်းပေးနိုင်မလဲဒီပြင်ဆင်ဖို့အတွက်ကိုပေါ့လေဆိုတော့အဲ့ဒါတွေရောဆရာတို့အနေနဲ့ရောဘယ်လိုများအကြံပေးထားတာများရှိပါလဲခင်ဗျာ
ကျွန်တော်တို့ကတော့အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ဗျာဟို authorize မရှိဘူးလေနော် decision လဲကျွန်တော်ကချလို့မရဘူးပေါ့နော်အဲ့ဒါလဲသူတို့အသေးစိတ်ကတော့ဗျာတာဝန်ရှိတဲ့သူတွေကနေပြီးတော့အတိုးလျှော့လုပ်ပြီးတော့ကျွန်တော်ထင်တယ်ညှိနှိုင်းကြလိမ့်မယ်လို့တော့ကျွန်တော်ယူဆပါတယ်
အတိုးလျှော့လုပ်လိမ့်မယ်ဟုတ်တယ်မလားခင်ဗျ
ဒီလောက်အဆင့်ထိသွားပြီးပြီလေဒီလောက်အဆင့်ထိသွားပြီးတော့ပြောပြောပြောင်းပြောင်းနဲ့ကျွန်တော်တော့ welcome လုပ်ထားပြီးပြီဆိုတော့ညာဒါကကျွန်တော်ထင်တယ်ဟိုအတိုးလျှော့တော့တစုံတရာတော့ဖြစ်လာနိုင်ပါလိမ့်မယ်ဟိုအတိုးလျှော့မလုပ်ချင်ဘူးဆိုခဲ့လို့ရှိရင်တော့ဗောဗျာဒီလောက်အဆင့်ထိကျွန်တော်တို့ကလာဖိတ်တာကြတာဟလာဟိုဘက်မှာကျွန်တော်နေပြီးတော့မှသမရာကြီးနဲ့တွေ့တာဒါတွေကဖြစ်လာကြမရှိဘူးလေ
အခုကလေနှစ်ဖက်ပေါ်လေဒီလိုညှိနှိုင်းနေတဲ့အချိန်မှာပေါ့တစ်ချိန်တည်းမှာပဲပေါ့အခုမကြသေးခင်ကပဲလူခွင့်ရေးကိုယ်စားလေပေါ့မစ္စကန်တန်တော့လာသွားတဲ့ကိစ္စပေါ့လေသူတို့အနေနဲ့လည်းသူပေါ့အရင်နဲ့ဆိုင်တော့တိုးတက်မှုတွေရှိတယ်ဆိုတဲ့အနေအထားမျိုးတွေမြင်ရတယ်ဆိုပြောသွားတယ်ပေါ့ဒါနဲ့မစ္စကန်တန်တော့ပြန်သွားတာနဲ့နောက်တစ်ရက်မှာပဲဒီမှာဘူကြီးနေမျိုးစင်လို့လို့ပုံကူမျိုးပေါ့လေသူက1000နှစ်ချပလိုက်တဲ့ကိစ္စလေဆိုအဲ့ဒါမျိုးတွေကလည်းရှိနေတယ်ပေါ့လေတခါလေကျတော့လူတွေကလည်းမျက်စိလဲတယ်ဟုတ်ဖို့မဟုတ်ပါမလားဒီနေရာတွေကအပြောနဲ့အလုံးညီပါမလားဆိုတဲ့တန်တရားတွေကလည်းဖြစ်လာတာမျိုးရှိတယ်လေဆရာဆရာတို့နေနေဘာများရှင်းပြနိုင်လဲမသိခင်ဗျအ
ဲ့ဒါတော့ကျွန်တော်အယူဆပေါ့နော်ကုလကအယူဆတော့ဒီ issue နှစ်ခုကတော့ different ပါတိကျပေါ့နော်သို့တော်လည်း Mr. Candena ပြန်သွားပြီးတဲ့အချိန်မှာကိုဘက်ကဆုံးဖြတ်ချက်တခုချတာကတော့ကျွန်တော်လည်းတိုက်ဆိုင်မှုပါနော်ဒီဘက်ကကျွန်တော် progress ကိုကြည့်မယ်ဆိုရင်တစ်ဆင့်တစ်ဆင့်ချင်းကျွန်တော်တက်လာတာကိုတော့တွေ့ရတယ်လေတစ်ဆင့်တစ်ဆင့်ချင်းမတက်ဖဲနဲ့တစ်ဆင့်နဲ့သွားပြီးတော့မှအရင်တော့လို့ပေါ့ကျွန်တော်ကလာပူးတွဲကြညာချက်လည်းမထုတ်နိုင်ဘူးပါဘူးဆိုရင်တော့အခုလိုအများမြင်တဲ့အတိုင်းပေါ့ရုံမတန်တွေကဖြစ်နိုင်ကိုရရှိပါတယ်အခုကမဟုတ်ဘူးအလားဝန်ကြီးနဲ့နှစ်ခါတွေ့တယ်နှစ်ခါလုံးမှကျွန်တော်တိုးတက်မှုတွေရှိလာတယ်နောက်တစ်ခါသမားကြီးနဲ့တွေ့တယ် workshop မှာပေါ်ရတယ်နောက်ကျွန်တော်တို့ကလာဗိုလ်ချုပ်အောင်ဆိုင်ရဲ့ပုံကိုအဲတမားရုံကမှချိန်ထားတာတွေတော့တွေ့ရတယ်ဆိုတာကတော့ကျွန်တော်ကိုယ်တိုင်ကိုဝဘူးဗျမမျှော်လင့်တဲ့ progress ဗျအဲ့ speed ကိုကျွန်တော်ကိုယ်တိုင်မမျှော်လင့်ဘူးဗျာ
ဟုတ်ကဲ့ဒေါက်တာနေစင်လာကျေးဇူးတင်ပါတယ်ခင်ဗျာအခုလို့ရှင်းပြတာ
ဟုတ်ပါပြီဗျာဟုတ်ကဲ့